အမေရိကန်ပြည်ထောင်စုရဲ့တန်တမာရေးလျှို့ဝှက်ကြေးနပ်မှတ်တမ်းတွေကိုအင်တာနက်မှာဖွင့်ချနေတဲ့ WikiLeaks အဖွဲ့ဟာ2004ခုနှစ်နဲ့2008ခုနှစ်အတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုရန်ကုန်မြို့နယ်ပီကင်းမြို့ကအမေရိကန်တန်ယုံအရာရှိတွေပေးပို့ခဲ့တဲ့လျှို့ဝှက်ကြေးနပ်စာတွေကိုမကြာသေးခင်ရက်ပိုင်းတွေအတွင်းဖော်ပြခဲ့ပါတယ်။အဲ့ဒီလျှို့ဝှက်ကြေးနပ်စာတွေကအမေရိကန်တန်ယုံနိုင်ငံရေးနဲ့စီးပွားရေးဌာနတာဝန်ခံလက်စလီဟေဒန်ပေးပို့တဲ့ကြေးနပ်စာမှာအဲ့ဒီကလာတဝိုက်ကမြန်မာနိုင်ငံရေးအခြေအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်တဲ့အချက်အလက်တချို့ပါဝင်တာတွေ့ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာတော့အဲ့ဒီအချိန်ကာလက NLD ခေါင်းဆောင်ပိုင်းလူကြီးတွေကိုအန်ကယ်ကြီးဆိုတဲ့အတုံးနှုံးနဲ့ခေါ်ဝေါ်တုံးဆက်ပြီး NLD ပါတီဟာလူထုဒီမိုကရေစီလှုပ်ရှားမှုကိုဥဆောင်မှုမပေးနိုင်ခဲ့တဲ့အပြင်ထောက်ခံမှုလည်းမရှိခဲ့ကြောင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းမစည်းဝနိုင်ခဲ့ကြောင်းဝေဖန်ရေးသားထားတာကိုတွေ့ရပါတယ်။တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့ဖော်ပြထားတဲ့နောက်ထပ်အမေရိကန်တန်ယုံကြေးနပ်စာကတော့2008ခုနှစ်ဇန်နဝါရီလ17ရက်နေ့စွဲနဲ့ပီကင်းအမေရိကန်တန်ယုံအရာရှိအော်ဘရီကာဆန်ပေးပို့တဲ့ကြေးနပ်စာဖြစ်ပါတယ်။အဲ့ဒီကြေးနပ်စာမှာတရုတ်ဆိုရဟာသူ့ရဲ့ဝင်ရောက်မဆွတ်ဖက်ရေးမူဝါဒနယ်နိမိတ်ကိုတိုးချက်ပြီးမြန်မာနိုင်ငံကအခြေအနေတွေတိုးတက်လာအောင်အကြီးအကျယ်ကြိုးပမ်းနေကြောင်းဖော်ပြထားပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာကောင်စစ်ဝန်ကိုကိုးကားပြီးရေးသားထားရမှာမြန်မာအစိုးရအနေနဲ့ပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းဘဝတိုးတက်ကောင်းမွန်ပြီးအမျိုးသားရင်ကြားစေရေးပေါ်ဆောင်နိုင်ဖို့အတွက်ဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီအင်အားစုတွေအပါအဝင်တိုင်းသားလူမျိုးစုတွေနဲ့တွေ့ဆုံဆွေးနွေးတာကိုတရုတ်နိုင်ငံကမြင်တွေ့လို့ကြောင်းကောင်စစ်ဝန်ကပြောဆိုခဲ့တယ်လို့ဆိုပါတယ်။2009ခုနှစ်ဇန်နဝါရီလလုံခြုံရေးကောင်စီမှမြန်မာနိုင်ငံအပေါ်ရှုံချကြောင်းအဆိုကိုတရုတ်နဲ့ရုရှားတို့ကဗီတိုအာဏာသုံးပြီးပယ်ချခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွေကအခြေအနေတွေတိုးတက်လာစေဖို့ရည်ရွယ်ပြီး2009ခုနှစ်ဖေဖော်ဝါရီလမှာတရုတ်နိုင်ငံတော်ကောင်စီဝင်တဦးမြန်မာနိုင်ငံကိုတွားရောက်ပြီးမြမပြည်တွင်းရေးနဲ့နိုင်ငံတကာအနေအထားတွေတိုးတက်လာအောင်လှုပ်ဆောင်ဖို့ဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့စစ်ကောင်းဆောင်တွေကိုအကြံပြုခဲ့တယ်လို့ဆိုပါတယ်။ဗိုလ်ချုပ်မှူးကြီးတန်းရွှေကဘာတစ်ခုမှအကြံမပေးရဲမပြောရဲကြတဲ့အောက်ခြေအဆင့်မြန်မာအရာရှိတွေကတော့အဲ့ဒီလိုတရုတ်ရဲ့ချင်းကပ်မှုအပေါ်အင်မတန်ကြည်နပ်သဘောကျခဲ့ကြတယ်လို့လည်းတရုတ်ကောင်စစ်ဝန်ကိုကိုးကားပြီးကျေးနပ်စာမှာဖော်ပြထားပါတယ်။WikiLeaks ကနောက်ထပ်ဖော်ပြခဲ့တဲ့ကျေးနပ်စာတစ်စောင်မှာတော့မြန်မာစစ်အစိုးရဟာနောက်ကိုရီးယားရဲ့အကူအညီနဲ့ပြည့်ဝဲနျူကလ িয়ার အစီအစဉ်တစ်ခုလုပ်ဆောင်နေတယ်လို့အမေရိကန်ပြည်ထောင်စုက2004ခုနှစ်လောက်ကတည်းကတန်လျာရှိနေတယ်ဆိုတာကိုတွေ့ရပါတယ်။2004ခုနှစ်ဩဂုတ်လ29ရက်နေ့ရက်စွဲနဲ့အမေရိကန်တန်ယုံတာဝန်ခံ Ron McMullen ပေးပို့တဲ့ကျေးနပ်စာတစ်စောင်မှာမကွေးတိုင်းတနီယာကစစ်တပ်ပိုင်းနယ်မြေတစ်ခုအတွင်းနောက်ကိုရီးယားအလုပ်သမားတွေမြေအောက်ပြည့်ဝဲအဆောက်အဦတစ်ခုဆောက်လုပ်ပြီးပေတိန်ဒုံကြီးတွေတတ်ဆင်နေကြောင်းသတင်းရရှိတယ်လို့ဖော်ပြထားပါတယ်။အဲ့ဒီကျေးနပ်စာကိုအမည်မဖော်တဲ့သတင်းပေးပို့သူတဦးကိုကိုးကားပြီးရေးသားထားတာဖြစ်ပြီးအဲ့ဒီပုဂ္ဂိုလ်ရဲ့အဆိုအရမြေအောက်လုပ်ငန်းခွင်တစ်ခုမှာမြောက်ကိုရီးယားနိုင်ငံသား300လောက်အလုပ်လုပ်ကိုင်နေတာကိုသူတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒီမြောက်ကိုရီးယားတွေဟာမြန်မာအလုပ်သမားတွေရဲ့အကူအညီနဲ့တောင်တောင်ရဲ့ဘေးဘက်အဝင်ဝလှိုင်းကောင်းကနေတောင်ထိပ်အထိပေ900အမြင့်ရှိမဲ့အဖြစ်ကွန်ကရစ်အသုံးပြုတဲ့မြေအောက်အဆောက်အဦတစ်ခုဆောက်လုပ်နေကြတယ်လို့လည်းအဲ့ဒီကျေးနပ်စာမှာဖော်ပြထားပါတယ်။ဒါအပြင်အဲ့ဒီမြောက်ကိုရီးယားတွေဟာဘယ်နိုင်ငံကလာတယ်လို့မသိရတဲ့ဒုံးကျည်အစိတ်ပိုင်းတွေကိုတက်ဆင်နေကြတယ်လို့သတင်းပေးသူကဆိုကြောင်းနဲ့ဒီသတင်းအချက်အလက်တစ်ခုတည်းနဲ့တော့မြောက်ကိုရီးယားစစ်တပ်ကမြန်မာစစ်အစိုးရနဲ့ပတ်သက်နေတယ်ဆိုတော့တက်တည်အထောက်အထားအဖြစ်ယူဆလို့မရကြောင်းလည်းအမေရိကန်တန်ယုံတာဝန်ခံရဲ့ကျေးနပ်စာမှာဖော်ပြထားပါတယ်။တခါ2008ခုနှစ်စက်တင်ဘာလ23ရက်နေ့စွဲနဲ့ပေးပို့တဲ့တန်ယုံတာဝန်ခံလယ်ရီဒင်ဂျာရဲ့ကျေးနပ်စာမှာမြန်မာအရက်သားတဦးဟာအမေရိကန်ပြည်ထောင်စုကိုယူရေနီယံအိုက်ဆိုတုပ်ရောင်းချဖို့ကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလူဟာယူရေနီယံပါဝင်တဲ့သတ္တုအလေးချိန်ကီလိုဂရမ်2000အထိပေးသွင်းနိုင်ကြောင်းနဲ့တကယ်လို့အမေရိကန်ပြည်ထောင်စုကဝယ်ဖို့စိတ်မဝင်စားဘူးဆိုရင်သူနဲ့သူ့အဖွဲ့ဝင်တွေဟာတခြားနိုင်ငံတစ်ခုခုကိုရောင်းချဖို့ကြိုးစားမှာဖြစ်ပြီးပထမဦးဆုံးထိုင်းနိုင်ငံကိုအရင်ကမ်းလှမ်းမယ်လို့ဆိုကြောင်းကျေးနပ်စာမှာဖော်ပြထားပါတယ်ခင်ဗျာ။